နိုင်ငံတကာရာဇဝတ်ပြစ်မှုခုံရုံး ICC အဖွဲ့ဝင်အဖြစ်ကနေဖိလစ်ပိုင်နိုင်ငံကတနင်္ဂနွေနေ့တုန်းကတရားဝင်နှုတ်ထွက်လိုက်တာကြောင့် ICC ကနေနှုတ်ထွက်တဲ့ဒုတိယမြောက်နိုင်ငံဖြစ်လာပါတယ်။ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတေရဲ့မူရတိုက်ဖျက်ရေးစစ်ဆင်ရေးကို ICC ကစုံစမ်းစစ်ဆေးဖို့လှုပ်လာတာကြောင့်အခုလိုနှုတ်ထွက်တာလို့သုံးသပ်သူတွေကရှုမြင်ကြပါတယ်။2016ခုနှစ်မှာသမ္မတဒူတာတေစတင်တာဝန်ယူပြီးနောက်ပိုင်းထောင်နဲ့ချီတပ်ဖြတ်ခံရမှုတွေကိုပနာမစုံစမ်းစစ်ဆေးနေတဲ့အကြောင်း ICC ကကြေညာခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့တစ်နှစ်ကပဲဖိလစ်ပိုင်က ICC ကနေနှုတ်ထွက်စာတင်ခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းဖိလစ်ပိုင်နှုတ်ထွက်သွားပြီမဲ့လည်းစုံစမ်းစစ်ဆေးမှုတွေဆက်လက်လုပ်သွားဖို့ရှိပြီးစုံစမ်းစစ်ဆေးမှုအပေါ်အခြေခံပြီးသမ္မတဒူတာတေကိုအရေးယူရေးဖြစ်လာနိုင်ခြေရှိတယ်လို့လည်း ICC ရှင်းနေချုပ်ကတနင်္လာနေ့ထုတ်ကြေညာချက်မှာပြောဆိုထားပါတယ်။ဖိလစ်ပိုင်နိုင်ငံကို ICC ရှင်းနေချုပ်ဖာတူဘန်ဆူရာလာယင်ဖမ်းမယ်လို့လည်းသမ္မတဒူတာတေကချင်းချောက်ထားတာပါ။အာဖဂန်နစ္စတန်နိုင်ငံတွင်းကတပ်ဖွဲ့တွေရဲ့မတရားဖိနှိပ်မှုဆွဲချက်တွေကိုစုံစမ်းစစ်ဆေးနေတဲ့ ICC ဝန်ထမ်းတွေကိုအမေရိကန်ပြည်ဝင်ခွင့်ဗီဇာထုတ်မပေးဘူးလို့အမေရိကန်နိုင်ငံဆိုင်ဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့တောက်ကြံနေ့မှာပြောဆိုခဲ့တာပါ။ဒီနောက်ပိုင်းဖိလစ်ပိုင်နိုင်ငံကလည်း ICC ကနေနှုတ်ထွက်ခဲ့တာဖြစ်ပါတယ်ရှင်။